ေပြောင်းနေရသူလေတော့နေရကြဘူးလေပြားကန်းလုံးပင်နေတဲ့မှာတရက်ထက်နဲ့ကဲတင်လိုက်ပါတယ်ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေမှာကောင်းမွန်တဲ့နေထိုင်မှုဘဝရဖို့အတွက်မြေထဲပင်လယ်ကိုဖြတ်ပြီးအဲ့ဒီနိုင်ငံတွေစီသွားဖို့ကြိုးစားကြတာလို့အီတလီတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်အီတလီရေတပ်ဂျာမန်အိုင်ယာလန်ဘယ်ဂျီယံနဲ့ပြည်ထောင်စုတင်မောတွေရဲ့အထောက်အကူနဲ့အီတလီကန်ယူရန်ဆောင်တပ်ကကူညီခဲ့တဲ့လုပ်ငန်း22ကြိမ်လုပ်ခဲ့တာပါရွှေပြောင်းဝင်ရောက်သူ 4,243 ဦးကိုစီစီလီကျွန်းအပါအဝင်အီတလီတောင်ပိုင်းကျွန်းတွေစီခေါ်သွားပါတယ်နာဖန်တင်မော်ဒစင်းပေါ်မှာလူတွေအလောင်း18လောင်းနဲ့ရာဘာလီတွေကိုတွေ့ရတယ်လို့ကန်ယူရန်ဆောင်တပ်ကပြောပါတယ်တေဆုံးသူတွေဘယ်နိုင်ငံသားဖြစ်တယ်ဆိုတာနဲ့တေဆုံးရတဲ့အခြေအနေတွေကိုမသိရသေးပါဘူးဒါပေမဲ့လည်းပုံမှန်အားဖြင့်စုတ်ချချာရည်ရင်တွေပေါ်မှာအားပြတ်တာရေငတ်တာနေတန်ရေတန်နဲ့လေတန်ထိတာအကြံပဒဆက်ဆံခံရတာလို့ဆိုရတဲ့အခြေအနေတွေတုံ့ကြရတယ်လို့အီတလီတာဝန်ရှိသူတွေကပြောလို့ရှိပါတယ်ပင်လယ်ကိုဖြတ်ပြီးအန်ဒရီများလာတဲ့ခီးကိုစွန့်စားသွားကြတဲ့ရွှေပြောင်းဝင်ရောက်သူအခြေအတွက်ဟာမကြသေးခင်အချိန်တွေအတွင်းပိုတိုးလာတာပါမြောက်အာဖရိကဒေသကရွှေပြောင်းဝင်ရောက်သူအများအပြားစုဝေးရနေတာဖြစ်တဲ့လစ်ပြားမှာအခြေအနေတွေပိုဆိုးလာတာကြောင့်အခုလိုတိုးလာတာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်